ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အထက်မှာဒီကနေ့မနေ့ကစီပေါစာကားရစီးကိုကချင်လက်နက်ကိုင် KIA ကပစ်ခတ်တိုက်ခတ်ခဲ့ပါတယ်။ဆက်သုံးစီတွေဟာစစ်တပ်အတွက်တည်ယူနေတယ်လို့သတင်းရတာကြောင့်ကြားပြတ်တိုက်ခတ်ခဲ့တာဖြစ်ကြောင်းနဲ့ဒီအပိုင်းတွင်ရှမ်းမြောက်ဒေသမှာဆက်သုံးစီရင်တွေကိုတိုက်ခတ်ခဲ့ကြောင်း KIA ဘက်ကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသိထိုင်ဦးကပြောပြပေးပါမယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့ကနေတင်ဒီဘက်အတွက်နံပါတ်6ရွာနီးလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာဆက်သုံးစီတင်ရင်တစ်စင်းကိုကချင်လက်နက်ကိုင် KIA ကဒီနေ့မနေ့စော်ပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးကုတ်ခိုင်ဒေသခံတယောက်က POA ကိုအခုလိုပြောပါတယ
်နံပါတ်ကြီးရွာအဆက်လေးမှာတိုက်ခိုက်တာတော့ကျွန်တော်မကြားပါဘူးတနေ့နေမှာကချင်ခဲ့တဲ့တော့ဟုတ်တယ်လို့ကြားတယ်ဟောကွယ်တော့ကျွန်တော်ကမပြောရဲ
ကုတ်ခိုင်ဒေသခံတချို့ကတော့စီကားလာတဲ့အချိန်လက်နက်ကိုင်တွေကပြစ်ခတ်ခဲ့တဲ့နောက်လုံခြုံရေးယူထားတဲ့စစ်တပ်နဲ့ပါတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောပါတယ်လောင်စာစီတင်ထားတဲ့ဂါမီလောင်ခဲ့တဲ့နံပါတ်ကြီးရွာနဲ့မန်ကျင်းရွာရီဟာလက်နက်ကိုင်ဖွဲ့တွေမကြာခဏတိုက်ခိုက်တတ်တဲ့နေရာတွေလည်းဖြစ်ပါတယ်။ကုတ်ခိုင်မြို့နယ်ဟာ KIA ကချင် TNLA တောင်ပလောင်တို့အဓိကလှုပ်ရှားနေတဲ့နေရာတွေဖြစ်ပြီးဒီရက်ပိုင်းတွေအတွင်းမှာ MNDAA ကိုကန့်တပ်ဖွဲ့တွေဝင်ရောက်လှုပ်ရှားတာတွေလည်းရှိနေပါတယ်။ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဒီနေ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းနဲ့အခုရက်ပိုင်းတွေအတွင်းစီတရင်စုစုပေါင်း9ဆင်းကိုပြစ်ခတ်ခဲ့တဲ့အကြောင်းအခုလိုပြောပါတယ
်။မေလ18ရက်နေ့မှာ6သိန်းလို့ပြောတာပဲ1ဒါ6သိန်းလို့ပြောတာဒါပေမဲ့ဖြစ်စီကဘလော့ဖြစ်စီတယ်ဆိုတာသိကြတော့မသိဘူးဒီနေ့မနေ့ပေါ့နော်18ရက်နေ့ပတ်စီပြည်သူ့မင်းတော်သားရဲ့ပုံမြင်တဲ့ကအခုလာတာရှိပါလေ
စီတရင်တွေကစစ်ကောင်စီအတွက်တည်ယူနေတာလို့သတင်းရတဲ့အတွက်အခုလိုတိုက်ခိုက်တာလို့လဲသူကဆက်ပြောပါတယ
်စစ်တုံးစီတို့ဆိုတဲ့နေရာမှာပြည်သူတို့တုံးတို့ဒီစီဝိုင်းရေးခါနာကလည်းဒီလာတဲ့စီရီတော့မဟုတ်ဘူးပေါ့နော်သူတို့တင်ပြလာတဲ့ဒီရင်ရဆိုတော့ဒီကွန်ဖီရဲ့စီလူဖြစ်တယ်လို့ပြောကြတာအဲ့ဒါကြောင့်ကျွန်တော်တို့လည်းကြားချက်ပြမဒီအပြစ်ခတ်တာဖြစ်ပါတယ
်ကချင်ပြည်နယ်ကမ်းပိုက်ဒီဝါရှောင်းနဲ့ဝိုင်းမော်မြို့နယ်ဒီဘက်မှာလည်းဒီရက်ပိုင်းတွင်စီပေါ့စာ3ချင်းလောက်ပြစ်ခတ်တဲ့ခံခဲ့ရတဲ့အကြောင်းပြောပြပါတယ်စစ်တပ်နဲ့ KIA ကြားတိုက်ပွဲတွေကတော့မန်စီမြို့အနီးကဟန်တဲ့ရွာနီးမှာတပ်မတော်နဲ့ GIA တနင်္လာနေ့ညပိုင်းကတိုက်ပွဲဖြစ်ခဲ့သလိုမထရန်ရွာမှာလည်းတိုက်ပွဲတွေဖြစ်တဲ့အကြောင်းသတင်းမီဒီယာတချို့မှဖော်ပြထားပေမဲ့ GIA ဘက်ကတော့အောက်ခြေသတင်းတွေမတက်လာတဲ့အတွက်အတည်ပြုချက်မပေးနိုင်သေးပါဘူး GIA နဲ့နီးစပ်တဲ့သူတယောက်ကတော့မထရန်ရွာကနေ GIA တပ်ဖွဲ့တွေအင်္ဂါနေ့ညနေ၄နာရီလောက်မှာဆုတ်ခွာသွားခဲ့တယ်လို့ပြောပါတယ်မုံပေါင်းပြုံးတဲ့အတွင်းမှာတော့အင်္ဂါနေ့ည၆နာရီကျော်မှာနွမ်းလိုင်းရွာခြေစိုက်စစ်ကောင်စီတပ်တွေကအလောပွန်ဘက်မှရှိတဲ့ GIA တပ်တွေကိုလက်နက်ကြီးနဲ့၅ချက်လောက်ပစ်ခတ်ခဲ့သလို GIA ဘက်ကလည်းပြန်လည်ပစ်ခတ်တာတွေရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။လက်ရှိအခြေအနေမှာတော့မုံပေါင်းမြို့နယ်အတွင်းမှာစစ်ကောင်စီဘက်ကအင်အားဖြည့်တင်ထားတာတွေရှိတာကြောင့် GIA ဘက်ကသတိနဲ့စောင့်ကြည့်နေသလိုစစ်ရေးတင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်။
ကိုတင်ထိုင်ဦးပြောပြခဲ့တာပါခင်ဗျာစစ်ကောင်စီကထုတ်ပြန်တဲ့ဒီကနေ့ည၈နာရီတည်းမှာတော့ KIA တက်ခိုက်လိုက်တဲ့စစ်ဘောက်စာကားတွေဟာတပ်မတော်အတွက်တည်လာတဲ့ယင်းနေမဟုတ်ပဲဒေသခံပြည်သူတွေတုံးဆွဲဖို့ပုဂ္ဂလိကကုမ္ပဏီတွေတည်ဆောင်နေတဲ့လောင်စာဆီတွေဖြစ်တယ်လို့ဆိုပါတယ်အခုလိုတက်ခိုက်ခံရတဲ့အတွက်ဒေသခံပြည်သူတွေအတွက်လောင်စာဆီအခက်အခဲကြုံလာရနိုင်တယ်လို့လည်းမြမရုံမြင့်တန်ကြားတည်မှာကြေညာသွားခဲ့ပါတယ်ခင်ဗျာ